မြန်မာနိုင်ငံကသူတို့ခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်လုပ်ရက်တွေလုပ်နေတယ်ဆိုတာအတွက်ပါကစ္စတန်နိုင်ငံဆိုင်ရာမြန်မာအသံမကြီးဦးဝင်းမြင့်ကိုအစ္စလာမဘတ်မြို့တော်ကနိုင်ငံသားကြီးယုံကိုစနေနေ့ကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်လိုက်တယ်လို့ပါကစ္စတန်နဲ့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အဲဒီလိုအကြမ်းဖက်လုပ်ရက်တွေထပ်မဖြစ်ဖို့ရိုဟင်ဂျာမွတ်စလင်တွေကိုလုံခြုံရေးအကာအကွယ်ပေးဖို့နဲ့စိုးရိမ်ထိတ်လန့်မှုခွဲခြားဆက်ဆံခံရမှုတွေမရှိဘဲနေထိုင်ခွင့်နဲ့သွားလာခွင့်တွေပေးဖို့လိုတယ်ဆိုတာပါကစ္စတန်နိုင်ငံသားကြီးဝန်ကြီးတမ်မီနာဂျန်ဂျူအာကအလေးနဲ့ပြောခဲ့တယ်လို့ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားကြောင်းသတင်းတွေမှာရေးပါတယ်။ပါကစ္စတန်နိုင်ငံရဲ့ပြောဆိုချက်ကိုမြန်မာအစိုးရကိုပြန်ပြီးတင်ပြမယ်အကြောင်းမြန်မာသမ္မတကြီးကအာမခံပြောဆိုခဲ့တယ်လို့လည်းသတင်းမှာဖော်ပြပါရယ်မလေးရှားနိုင်ငံအနေနဲ့လည်းသူတို့အခေါ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေရပ်ဆိုင်းမှုနဲ့ပြဿနာကိုဖြေရှင်းဖို့ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့လှုံ့ဆော်ပေးစေလိုကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ဒါတွတ်ဇာဟိဟာမဒီကပြောတယ်လို့ဗနာမသတင်းရဲ့သတင်းတပုတ်မှာဖော်ပြပါရယ်ဒီတော့တွင်မြန်မာအစိုးရကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့ African Rohingya Salvation Army အဖွဲ့ကတလကြာတစ်ဖက်သက်အပြစ်ခတ်ရဆဲကြီးကိုတနင်္ဂနွေနေ့ကစတင်မဲ့အကြောင်းသူတို့အဖွဲ့ရဲ့ Twitter လူမှုကွန်ရက်မှာကြေညာထားပါတယ်။ပြည်ပခါကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အခုလိုအပြစ်ရရတာလို့ဆိုပါတယ်။